ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာကျူးကျော်အင်အားတွေကိုရှင်းလင်းဖယ်ရှားနေတဲ့အစီအစဉ်ကိုချက်ချင်းရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအရာရှိတွေမြန်မာစစ်ကောင်ဆောင်ကိုတောင်းဆိုလိုက်ပြီးစစ်တပ်ရဲ့လုပ်ရဟာနိုင်ငံတကာဥပဒေနဲ့မညီဘူးလို့လည်းပြောဆိုလိုက်ကြပါတယ်။အတင်းကျပ်ဖယ်ရှားတာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေကိုကြီးကျယ်ချိုးဖောက်ရောက်ကြောင်းလဲလူနေမှုအဆင့်တန်းနဲ့အညီနေထိုင်ခွင့်ရရှိရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ် Black Christian Roger Cooper ပြည်တွင်းဒုက္ခသည်အခွင့်အရေးဆိုင်ရာထုတ်ကိုယ်စားလှယ် Cecilia Jimenez တမန်နဲ့စင်ရမွေးတင်မှုနဲ့လူ့ခွင့်ရေးဆိုင်ရာထုတ်ကိုယ်စားလှယ် Olivia Dashita တို့ရဲ့ကြာသပတေးနေ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။မြို့တော်တန်ရှင်းအတွဲဆိုတဲ့အကြောင်းပြချက်နဲ့သက်ဆိုင်ရာမြို့နယ်အာဏာပိုင်တွေကလှန်တရားပါဝင်ရန်ကုန်တိုင်းကမြို့နယ်တချို့မှာမကြတဲ့ရင်လာရီကဆက်လို့ကျူးကျော်အင်အားတွေကိုအတင်းအကျပ်ဖျက်ရှားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကလည်းမိသားစု 8,000 လောက်ဟာနစ်နာကြေးတစုံတရာမရပဲအတင်းအကျပ်ဖျက်ရှားခံခဲ့ရတယ်လို့လည်းပူးတွဲကြေညာချက်မှာဖော်ပြထားတာပါ။ဖျက်ရှားခံရသူတွေအတွက်တင့်တော်တဲ့နေရေးထိုင်ရေးစားဝတ်နေရေးထောက်ပံ့ပေးဖို့လည်းတိုက်တွန်းထားပါတယ်။ဆိုရင်ဆရာချင်းနေနဲ့ပတ်သက်လို့မြန်မာစစ်တပ်အကြီးအကဲကိုတတိပိအတိပေးထားပြီးပြဿနာကိုအပိသက်ဖြစ်ရှင်းနေအောင်ကြူကြော်နေထိုင်သူတွေနဲ့တိုင်ပင်ဆွေးနွေးအဖြစ်ရှာဖို့လဲကုလသမဂ္ဂထုတ်ကိုယ်စားလှယ်ကထုတ်ပြန်ချက်ထဲမှာတိုက်တွန်းပြောဆိုထားပါတယ်။